Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီ15ရက်ဗိုလ်တူးနေ့ညပိုင်း VOA စီစဉ်တွေကိုမေဂန်ပြည်သူမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းဒိုမီတာ24 25 32နဲ့ 51 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ဂန်ပြူတွင်းနဲ့ကျွန်တော်ကြော်ကြော်သိကြည့်ညပါပါ။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်အပျက်အမေခွဲအကိုအသက်ခံရတဲ့ဖြစ်နယ်ဆက်ဆက်ပြီးတမ်းများရှိသူအမျိုးသမီးတူကိုမလေးရှားရဲကဒီကနေ့ဖမ်းထားပါတယ်။သမ္မတထရမ့်ရဲ့လူတွေနဲ့ရုရှားထောက်လှမ်းရေးပြည်အကြားရွေးကောက်ပွဲကာလကလေးကအဆက်အသွယ်ရှိခဲ့တဲ့ဆိုတဲ့သတင်းကိုရုရှားဘက်ကညှင်းပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဝင်ကြောင်မူဆလင်ဒုက္ခသည်တွေအတွက်အကူအညီတွေကိုမလေးရှားအကူအညီပေးဖွဲ့တခုကဒီကနေ့ဖြန့်ဝေပေးခဲ့ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနားဆင်ကြမှာက NLD ပါတီရဲ့ဥပဒေအကြံပေးရှင်နေဥက္ကဋ္ဌလောက်ကျန်တက်ဖြတ်ခံရမှုရဲ့နောက်ကွယ်မှာငွေပေးခိုင်းစေသူဟာဒုတိယဘုံမူကြီးတဦးဖြစ်တယ်ဆိုတဲ့အကြောင်းတရားခံဆွဆွဲခံရသူထွက်ချက်နဲ့ပတ်သက်ပြီးတော့
ဒီလိုပုံနဲ့ညွှန်ကြားပြီးတော့ဘလို့လောက်ပဲချိန်ချိန်ဆိုင်မယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အခုကျွန်တော်တို့ထုတ်ပြန်ထားတဲ့အောင်းဝင်းခံဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့ကအခုအောင်းဝင်းခံရဲ့လွတ်မြောက်နေတဲ့သူ့ကို
ဒီဒုတိယဘူမူကြီးဟောင်းကိုဆွဆွဲခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစိုးထေကကုလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မွန်ပြည်သက်ပါတီနဲ့မြမတက်မရောဂျာဆက်စပ်ရေးတင်မာလာတဲ့အခြေအနေအကြောင်းပါဝင်မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူမေကွဲညီကိုအလုတ်ကြံခံရမှုစတဲ့သတင်းတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုချီတော်သိတဲ့မက်ခင်ပြည်ထွေးတို့ကကြီးညာပေးပါမယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတူအမေခွဲအကူတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူးနိုင်ငံကလေးစိတ်မှာဒီကနေ့မနက်ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒေါ်တီဟောင်းဆိုတဲ့အမည်နဲ့ခီးဗီယက်နမ်ခီးသွားအထောက်အထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားဆွေရအဘော်ဘာနာမားသတင်းဌာနရဲ့အွန်လိုင်းသတင်းတစ်ပုဒ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကမလေးရှားတာဝန်ရှိသူတွေကိုအတီးပြုပေးဖို့အကြောင်းကြားခဲ့ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဗီယက်နမ်ခီးသွွားလက်မှတ်ကင်ထားတဲ့အမျိုးသမီးအဖြစ်ဖော်ပြတာပါ CCTV ကင်မရာမှတ်တမ်းတွေအရအဲ့ဒီအမျိုးသမီးကိုသိရှိဖမ်းဆီးနိုင်တာဖြစ်ပြီးအဖမ်းခံရချိန်မှာတူတူလေးရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အသက်ခံရသူဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကူကင်ဂျုံနမ်ဖြစ်တယ်ဆိုတာကိုတောင်ကိုရီးယားကဒီကနေ့အတီးပြုပါတယ်သူဟာတစ်ချိန်လုံးကတော့နိုင်ငံအကြီးအကဲဖြစ်မဲ့အလားအလာရှိသူအဖြစ်သတ်မှတ်ခံခဲ့ရသူဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လှမ်ရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဆိုရဲနယူးယောက်တိုင်းစ်သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီးတော့ Times သတင်းစာကရေးထားတာပါ။ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့သူPaul Manafort နဲ့အမိဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လှမ်ရေးအဖွဲ့တွေကကြားပြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောပါရယ်။ Manafort ကတော့ဒီသတင်းဟာအတိတ်ပဲယူကြောင်ကြောင်သတင်းပဲလို့ပြောတဲ့အကြောင်း Times ကရေးပါရယ်။ရာဟုကလည်းနှုတ်ထွက်သွားပြီးဖြစ်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn နဲ့ Manafort တို့အပါအဝင်Trump ရဲ့လက်ထောက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာရုရှားနိုင်ငံသားတွေနဲ့ပုံမှန်အဆက်အသွယ်ရှိခဲ့တဲ့ဆိုတော့ CNN သတင်းဌာနရဲ့အလားတူသတင်းကိုလည်း Manafort ကညင်ပါတယ်။ဒီသတင်းဟာဘယ်လိုအချက်လက်အပေါ်မှာမှအခြေခံထားတာမဟုတ်ဘူးဆိုပြီးရုရှားအစိုးရအဖွဲ့ပြောခွင့်ရ Dmitry Peskov ကဒီကနေ့ပြောပါတယ်။အဆက်အသွယ်ရှိခဲ့ကြတဲ့ဆိုတဲ့သတင်းတွေဟာဘာမှခိုင်လုံမှုမရှိဘူးလို့ရုရှားထောက်လှမ်ရေးအဖွဲ့ကကိုးကားပြီးရုရှားသတင်းမီဒီယာတွေကလည်းဖော်ပြကြပါတယ်ရှင်။
ဣသရေလနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အတွက်မှာနှစ်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နီလန်တိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘဏ္ဍဘက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအိမ်ပြည်တော်အကြီးအကဲတာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဒီကနေ့ဝါရှင်တန် DC မြို့တော်ကိုရောက်မလာခင်မှာပဲအဲ့ဒီအကြီးအကဲတာဝန်ရှိသူကသတင်းတော်တွေကိုပြောတာပါ။ငြိမ်းချမ်းရေးဟာဘယ်လိုဖြစ်ရမယ်ဆိုတာမျိုးအမေရိကန်အနေနဲ့သတ်မှတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ငြိမ်းချမ်းရေးမရတဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာဘယ်သူမှလိုချင်တဲ့ကြီးမှန်းချက်မဟုတ်ပါဘူးလို့တာဝန်ရှိသူကပြောပါတယ်။နှစ်ဖက်စလုံးကလိုလားတယ်ဆိုရင်နှစ်နိုင်ငံရှင်တွဲနေတဲ့အဖြစ်ပဲဖြစ်ဖြစ်တခြားအဖြစ်တစ်ခုပဲဖြစ်ဖြစ်ဘယ်လိုပုံမျိုးနယ်ပဲဖြစ်ဖြစ်ငြိမ်းချမ်းရေးရဖို့ကအမှန်ချက်ပါ။သူတို့ကိုကျွန်တော်တို့ကူညီသွားပါမယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံကကာလရှိကြာကင်ဆယ်လာတဲ့ရည်ရည်ချက်ကအစ္စရေးနဲ့ပါလက်စတိုင်းတို့ဟာတီးခြားနိုင်ငံတွေအဖြစ်ခွဲပြီးနေထိုင်သွားရေးသဘောတူညီချက်တရက်အပေါ်ဆက်ညှိနှိုင်းတင်နေဆိုတာပါ။ အဲ့ဒီနီလန်အရာဆိုရင်ဂါဇာကမ်းမြောင်ဒေသဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသအားလုံးဒါမှမဟုတ်ဒစိတပိုင်းနဲ့သူတို့မျိုးတော်အဖြစ်မျှော်မှန်းထားတဲ့အရှေ့ဂျေရုဆလင်တို့ကိုပါလက်စတိုင်းတို့ရောက်ဝယ်ရှိပါတယ်။ကုလသမဂ္ဂကလည်းဒီနိုင်ငံရှေ့တွင်းနေထိုင်ရေးအဖြစ်ကိုထောက်ခံထားတာပါ။နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့လွန်ခဲ့တဲ့3နှစ်နီးပါးကတည်းကဘာသဘောတူညီချက်မှမရဘဲရပ်ဆိုင်းနေကြတာဖြစ်ပါတယ်
။မြေပြင်ကနေပြစ်လွတ်တဲ့ cruise ဖဲထိန်ဒုံးကျည်တစ်စင်းကိုရုရှားဆွေရကနေရာချထားလိုက်တာကြောင့်ဒါဟာအနှစ်30ကြာချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုချိုးဖောက်လိုက်ကြပဲလို့အမေရိကန်သမ္မတအင်ပီရိုအရာရှိသူကပြောပါတယ်။ကီလိုမီတာ900ကနေ9500အထိမြေပြင်ကနေပြစ်လွတ်နိုင်တဲ့ဘဲဒုံးကျည်ကိုမှပိုင်ဆိုင်တာထုတ်လုပ်ကြတာမှမဟုတ်စမ်းသပ်တာတွေခုမပြုတဲ့တာလက်ပစ်နျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒါပေမဲ့ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ပြီးဒုံးကျည်စမ်းသပ်ထုတ်လုပ်တာတွေလုပ်ခဲ့တယ်လို့ဆိုပြီး2014ခုနှစ်တုန်းကလည်းအမေရိကန်ကပြစ်တင်ခဲ့ပူပါတယ်။ဒါပေမဲ့ရုရှားကတော့ဒီဆွဆွဲချက်တွေကိုညှင်းပါတယ်။အခုလေရုရှားဟာသူ့ရဲ့ cruise ဒုံးကျည်ကိုနေရာချလိုက်တယ်ဆိုတာသိကြတယ်လို့အင်ပီရိုအရာရှိကမနေ့ကအင်္ဂါနေ့မှာအတည်ပြုပြောပါတယ်။ရုရှားရဲ့ဒုံးကျည်နေရာချထားမှုနဲ့ပတ်သက်လို့ပထမဆုံးသတင်းရေးသားခဲ့တဲ့ New York Times သတင်းစာကလည်းရုရှားနိုင်ငံကကာပူစတင်ယာဒုံးကျည်စမ်းသပ်စခန်းမှာတားမြစ်ထားတဲ့ cruise ဖဲထိန်ဒုံးကျည်တွေတည်ရင်တည်ရင်စာရှိတယ်လို့ဆိုပါရယ်။နောက်ဒုံးကျည်တစင်းကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလတုန်းကနိုင်ငံထဲကတခြားနေရာမှာရှိတဲ့စခန်းတစ်ခုကိုရွှေ့ခဲ့သေးတယ်လို့ပြောပါရယ်။ဒီသတင်းနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံကြားရေးဌာနကအတည်ပြုမပြောပါဘူး။ဒါပေမဲ့အစောပိုင်းဆွဆွဲခဲ့တယ်လို့ပဲရုရှားဟာနှစ်နိုင်ငံသဘောတူညီချက်ကိုချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရ Mark Toner ကပြောပါရယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရကနေဗိုလ်တခုညဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအကူအညီပေးရေးအဖွဲ့တခုကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကူအညီတွေဖြန့်ဝေပေးပါတယ်
။ We would like to take this opportunity to thank the government of Bangladesh especially the Prime Minister honorable Prime Minister Madam
လာဂျန်နီအဖွဲ့ရွှေပြောင်းလူထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM တို့နဲ့အတူဒီနေရာမှာလာပြီးအခုလိုအကူအညီတွေပေးနိုင်အောင်ခွင့်ပြုပေးတဲ့ဘင်္ဂလားဒေ့ရှ်အစိုးရအထူးသဖြင့်ဝန်ကြီးချုပ်ရှိခ်အစီနာကိုကျေးဇူးတင်ကြောင်းပြောပြစေအခုလိုပံ့ပိုးကူညီခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်လို့မလေးရှားအကူအညီပေးရေးအဖွဲ့အကြီးကဟာဂျီအဗ်ဒူအဇီဇ်ဘင်အဗ်ဒူရာဟိမ်ကပြောသွားတာပါဒီနေရာကဒုက္ခသည်စခန်းတချို့အတွက်အကူအညီတွေပေးပြီးတဲ့နောက်တရင်နှစ်ပတ်လောက်ကြာရင်လည်းဒီနေရာကိုပြန်လာပြီးရခိုင်ဒုက္ခသည်တွေအတွက်အကူအညီတွေဖြန့်ဝေပေးတာကိုကိုယ်တိုင်လာရောက်ကြည့်ရှုမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပြင်ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေသူတွေအတွက်ရေးရှိမှာဘယ်လိုအကူအညီတွေဆက်ပေးသွားနိုင်မလဲဆိုတာကိုပါလေ့လာသွားမယ်လို့ရာဟိမ်ကပြောပါတယ်ကြံဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့လူမျိုးရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေကိုစတင်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးရှိတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေရှိနေတယ်ဆိုတော့မလေးရှားအပါအဝင်နိုင်ငံတကာရဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့အစဉ်တစိုက်ညှင်းဆိုထားပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တီးခြားစီဖောက်ခွဲတဲ့ဘုံးနှလုံးကြောင့်လူ6ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။အများဆုံးသေဆုံးတဲ့ဖြစ်ရပ်ကအာဖဂန်နစ္စနာကမော်မန့်လူမျိုးစုခရိုင်မှာဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အထက်ကဘုံးခွဲသူတို့ကိုလုံခြုံရေးတပ်ဖွဲ့တွေကတီထားပြီးတော့တားဆီးဖို့ကြိုးစားချိန်မှာပဲဖောက်ခွဲလိုက်ကြပါ။အဲ့ဒီဖြစ်ရပ်မှာပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်3ဦးနဲ့အရဲသား2ဦးသေဆုံးသွားပါတယ်။အဲ့ဒီပထမတိုက်ခိုက်သူနဲ့အတူပါလာတဲ့ဒုတိယအသေးခံဘုံခွဲသူကတော့သူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲပြစ်ဖို့ကြိုးစားချိန်မှာပဲလုံခြုံရေးတွေကပစ်ချလိုက်ပါတယ်။အသေးခံဘုံခွဲသူ2ဦးဟာအာဖဂန်နစ္စတန်နိုင်ငံကနေလာတာလို့စစ်ဗက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဂါလာနိုင်းမြို့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရုံးတွေလေးချင်ဌာနတွေနဲ့ဝန်ထမ်းအင်အားတွေရှိတဲ့ဒေသကိုတိုက်ခိုက်ဖို့ကြံစီကြတာလို့ဆိုပါတယ်။ဂျမက်ဦးအာဟာရာဒါမှမဟုတ် JUA လို့ခေါ်တဲ့ပါကစ္စတန်အစိုးရစန့်ကြီးတာလီဘန်အဖွဲ့ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖွဲ့ကသူတို့လက်ချက်လို့ပြောပါရယ်ပထမဖြစ်ရပ်တွေနဲ့မိနစ်ပိုင်းကြာပြီးတဲ့နောက်ပက်ရှဝါမြို့မှာပြည်နယ်တရားရေးအဖွဲ့ဝင်တွေစီးလာတဲ့အစိုးရကားကိုမော်တော်ဆိုင်ကယ်နဲ့အသေးခံဘုံးဖောက်ခွဲသူကဖောက်ခွဲတိုက်ခိုက်ပြန်ပါရယ်အဲ့ဒီဖြစ်ရပ်မှာတော့ရင်မောင်းသူတေဆုံးပြီးအမျိုးသမီး3ဦးအပါအဝင်တရားသူကြီး4ဦးဒဏ်ရာရသွားပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလာတွေကိုဒီကနေ့ရေးတွက်တာအရဆိုရင်အေဘီလာမှာဒုတိယကြော့ရွေးကောက်ပွဲလိုအပ်မဲ့ပိုးရှိပါတယ်။လက်ရှိအုပ်ချုပ်ရေးမှူးဘာဆူကီအဟော့ဂျာဟာဂျာဖူနာမာကမ ဲရည်အတွက်40ရာခိုင်နှုန်းကျော်လေးပဲရတာကိုလူလူစစ်တမ်းတွေမှာတွေ့ရပါတယ်။အာနီးစ်ပါဆွေဒန်ကရာခိုင်နှုန်းအနည်းငယ်လျော့ပြီးဒုတိယလိုက်ပြီးတော့အာဂူစ်ဟာရီမူတီယူရိုယူနိုက15ရာခိုင်နှုန်းလောက်နဲ့တတိယလိုက်ပါတယ်။တရဝင်းမဲရလတ်တွေကတော့ဖေဖော်ဝါရီ28ရက်နေ့တက်စောပြီးတော့ထွက်လာဖို့မရှိပါဘူး။လက်ရှိအချို့ယူမူဖူနာမာဟာတရုတ်နယ်ဘွားခရီးယန်ဘာသာဝင်အင်ဒိုနီးရှားနိုင်ငံသားဖြစ်တာကြောင့်လူနည်းစုနှစ်မျိုးနဲ့အကျုံးဝင်သူတူဖြစ်နေပါတယ်။အကျဉ်းပြတ်ချဆောင်မှုကိုတိုက်ဖြတ်တာနဲ့လူနေမှုအဆင့်တန်းတိုးတက်လာအောင်လုပ်ပေးတာတွေကြောင့်မြို့တော်နဲ့လူလက်တန်းစားတွေကသူ့ကိုကြိုက်ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာတော့သူဟာအလားအရှင်မြတ်ကိုစော်ကားတယ်ဆိုတဲ့ဆူဆွဲချက်တွေထွက်လာခဲ့ပြီးလက်ရှိမှာတရားရင်ဆိုင်နေရတာပါ။ဖူနာမာရဲ့ပြိုင်ဘက်နှစ်ယောက်စလုံးကတော့မွတ်စလင်တွေဖြစ်ပါတယ်။အထူးရည်မှုရွေးကောက်ပွဲဝင်ပြိုင်ခင်အထိကြီးတက်ပုံမှုတူဖြစ်တဲ့ယူရိုယူနိုကတော့သမရဟောင်းဆူဆီလိုဘန်ဘန်ယူရိုယူနိုရဲ့တာအကြီးဆုံးဖြစ်ပါတယ်
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာသူ့ရဲ့မူရင်းစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရတပ်ဖွဲ့တွေဘက်ကမှားယွင်းလှုပ်ဆောင်ခဲ့တာတွေနဲ့လူလူတွေရဲ့ပြစ်တင်ဝေဖန်တာကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့လှုပ်ရှားမှုအရှိန်ကိုပြန်လျှော့လိုက်ပါတယ်။စကားကိုခက်ကြမ်းကြမ်းပြောတတ်တဲ့မြို့တော်ဝင်ဟောင်းတူဖြစ်သူအသက်82နှစ်အရွယ်သမ္မတဒူတာတေကမူရင်းစေဝါရာဇဝတ်ကောင်းတွေနဲ့သုံးဆွဲသူတသိန်းကိုရှေ့လာနောက်ဆုံးချပြီးတော့တုတ်တင်ရှင်းလင်းသွားမယ်လို့ကတိပြုပြောထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာပဲသမရဒူတာတေးရဲ့မူရင်းစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကယာယီရက်ဆိုင်လိုက်တဲ့အကြောင်းသမရယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့ဌာနချုပ်ကမ်ခရီးမှာတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တယောက်ပြန်ပြီးဆွဲထင်းထင်းခံရပြီးတော့မှားယွင်းတပ်ဖြတ်ခံရတဲ့ဖြစ်ရဖြစ်ခဲ့ပြီးတဲ့နောက်မှာဒီရဲတပ်ဖွဲ့ကမူရင်းစေတိုက်ဖျက်ရေးလုပ်ငန်းတွေကိုရက်ဆိုင်လိုက်ကြလဲဖြစ်ပါတယ်။အဲ့ဒီဖြစ်ရကြောင့်ပဲသူ့အဆိုဒီရဲဌာနအတွင်းအကျဉ်းဆိုးတွေရှိနေတယ်လို့ဆိုပြီးတော့ဒါတွေကိုအမြင့်ပြတ်တဲ့အထီးကန်တွေသွားမယ်လို့သမ္မတဒူတာတေးကပြောခဲ့ပါတယ်။နိုင်ငံတော်ရဲချုပ်ရော်နယ်ဒယ်လာရိုစာကတော့ရဲတပ်ဖွဲ့အနေနဲ့မူရင်းစေတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရက်ပြီးအကျဉ်းပြတ်ချဆမှုတွေကိုရှာဖွေဖော်ထုတ်အရေးယူသွားမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာကြေညာခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံဟာဒီကနေ့ဗိုလ်ထူးနေ့မှာပဲကမ္ဘာပတ်လမ်းထဲကိုဂျူဒူ140ဒီပိုင်းနဲ့လွှတ်တင်ပြီးစံချိန်ချိုးလိုက်ပါတယ်။ကမ္ဘာပတ်လမ်းထဲကိုဒုံးမြန်တစ်စင်းနဲ့ဂျူဒူအများဆုံးလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ဒီမတိုင်ခင်တကြိမ်တည်းနဲ့ဂျူဒူအများဆုံးလွတ်တွင်ခဲ့ဘူးတာကရုရှားနိုင်ငံမှာ2014ခုနှစ်မှာရုရှားကဂျူဒူ38စင်းကိုတပြိုင်တည်းလွတ်တင်ခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့ဘက်အန်ဒရာပရဒက်စ်ပြည်နယ်စတီးစ်ဒါဝန်အာဂါသစခန်းကနေဂျူဒူတွေတင်ထားတဲ့ဒုံးမြန်ကိုလွတ်တင်တဲ့အချိန်မှာသိပ္ပံပညာရှင်တွေကလက်ခုပ်အော်ပါပေးခဲ့ကြပါတယ်။အခုလွတ်တင်လိုက်တဲ့အထက်မှာအိန္ဒိယနိုင်ငံတို့ဂျူဒူ3စင်းပါဝင်ပြီးနာနိုနီးပညာနဲ့ထုတ်လုပ်ထားတဲ့ဂျူဒူ2စင်းနဲ့ကာတူဆက်2အမျိုးအစားဂျူဒူ3စင်းပါဝင်ပါတယ်။နာနိုနီးပညာနဲ့ထုတ်လုပ်ထားတဲ့တခြား PSLV C37 ဂျူဒူ100ဒဇင်းနဲ့မှာအမေရိကန်က96ဆင်း UAE ကဒဇင်း Israel ကဒဇင်း Switzerland ကဒဇင်းကာဇက်စတန်ကဒဇင်းပါတယ်လို့အိန္ဒိယအာကာသစူးစမ်းလေ့လာရေးဌာနကပြောပါတယ်ခင်ဗျာ
ကိုချော်သိန်းနဲ့မခင်ပြထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဥကိုနီလောက်ကျန်ခံရမှုရဲ့နောက်ွယ်မှာရှိတဲ့သူလို့ဆွဆွဲခံရသူနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးပါမယ်NLD ပါတီရဲ့ဥပဒေအကြံပေးရှင်နေဦးကိုနီလောက်ကျန်တက်ဖြတ်ခံရမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာဒုတိယဗိုလ်မှူးကြီးဟောင်းတူဖြစ်တဲ့ဆိုတဲ့တရခမ်းလို့ဆွဆွဲခံရသူရဲ့ထွက်ချက်ကိုနိုင်ငံတော်သမ္မတရုံကထုတ်ပြန်ပါတယ်။တနက်သမားကြည်လင်းနဲ့နောက်ဆက်တွဲဖန်ဆီးရမိသူအောင်ဝင်းစော်တို့နှစ်ဦးရဲ့ထွက်ချက်ပေါ်မူတည်ပြီးထုတ်ပြန်တာဖြစ်ပါတယ်။2014ခုနှစ်ကတက်မတော်ကနေအနားယူခဲ့တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်းဆိုသူကငွေသိန်း1000နဲ့လောက်ကျန်ခိုင်းစေတာဖြစ်တယ်လို့ဆိုထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတော်သမရယုံကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာမြန်မာစစ်တပ်အတွင်းတာဝန်ထမ်းဆောင်ခဲ့သူဒုတိယဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဆိုသူဖြစ်တယ်လို့သိရတဲ့အတွက်အမှုမှန်ပေါ်ပေါက်အောင်စစ်တပ်နဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့နိုင်ငံတော်သမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကအခုလိုပြောပါဗျ။ချက်စင
်ကိုအပြည့်ဆုံးပြန်ပြောရင်ဥပ္ပိုလ်မျိုးဒီလိုစစ်ခတ်ပြီးတော့လုပ်တာကတီလင်းကိုငွေပေးတာကကျွန်တော်တို့ဒီနေ့ကဒေါက်တာတဲ့ထုတ်ပြန်ချက်မှာပါတဲ့အောင်ဝင်းစော်အဲဒီအောင်ဝင်းစော်ကိုသက်ဆံထောက်ပံ့ပြီးတော့ဒီဥပ္ပိုလ်မျိုးပြစ်မှတ်ဖြစ်လုပ်ကြမှုခိုင်းတာကငွေပေးပြီးတော့ခိုင်းစီတာကအခုကျွန်တော်တို့ထုတ်တာလည်းအောင်ဝင်းခိုင်းတယ်ဒီအခုလောလောဆယ်အောင်ဝင်းခိုင်းရတော့ကျွန်တော်တို့ဖန်ဝီရမီခြင်းမရှိသေးပဲထပ်ပြီးလုံးမြောက်နေတယ်အနေသားတော့ရှိတယ်အဲဒီနှုတ်ဆိုတဲ့အရာပဲအခုကျွန်တော်တို့ကစစ်နေတာဖြစ်တယ်အဓိကအဲဒီအခုတယ်လီဖုန်းနဲ့ညွန်ကြားပြီးတော့ဘလိုလုပ်ပဲချင်းဆိုင်မယ်ဆိုတဲ့ခါတွေကတော့ကျွန်တော်တို့အခုကျွန်တော်တို့ထုတ်ပြန်ထားတဲ့အောင်းဝင်းခိုင်ဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့ကအခုအောင်းဝင်းခိုင်လုံးမြောက်နေတယ်သူဖန်ဝီရမီကျွန်တော်တို့တက်နဲ့ရဲနဲ့ပူးပေါင်းကဆောင်ရွက်နေတယ်ဘာကြောင့်လဲဆိုတော့အောင်းဝင်းခိုင်ကကျွန်တော်တို့ကမ္ဘာတော်မှာဒ တိယဘုံမူကြီးစနစ်ကမှထမ်းဆောင်ခဲ့တယ်။မိမိသဘောနဲ့နှုတ်ထွက်ခဲ့တဲ့အရာဖြစ်တယ်ပေါ့မကြသေးဘူး။အဲတော့ဒီအဲရနဲ့ဆက်ဆက်ပတ်သက်နေတဲ့ဟာတွေကျွန်တော်စုံစမ်းပရိုတိုကိုတက်နေခြင်းနဲ့ပေါင်းပြီးတော့လုပ်နေတာဖြစ်တယ်။
ရှင်းနေဦးကိုနီကိုလောက်တန်တက်ဖြတ်ပေးဖို့ငွေပေးခိုင်းစေသူလို့ဆိုတဲ့အဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေရှိပြီး2014ခုနှစ်အတွင်းမိမိသဘောဆန္ဒနဲ့စစ်တပ်ထဲကနေထွက်ခဲ့သူဖြစ်တယ်လို့တော့သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဝင်းခိုင်ဟာတရခန်းလို့ဆွဆွဲခံထားသူအဝင်းဇော်ရဲ့ညီဖြစ်တယ်လို့နိုင်ငံတော်သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားခံအဖြစ်ဆွဆွဲခံရသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုလောက်ကျန်တက်ဖြတ်ပေးဖို့ညီဖြစ်သူအောင်ဝင်းခိုင်ကသူ့ကို2016ခုနှစ်ဇွန်လမှာလာရောက်ကမ်းလှမ်းခဲ့တာဖြစ်ပြီးလောက်ကျန်တက်ဖြတ်ပေးရင်ငွေကျပ်3,000ပေးမယ်လို့လည်းဆိုပါတယ်။ရှစ်နှစ်ဦးကိုနီကိုအနည်းကလေးစိတ်မှာပြစ်တက်ခဲ့သူအသက်50နှစ်အရွယ်ကြည်လင်းကိုတော့အောင်ဝင်းစော်ကတဆင့်ငွေပေးခိုင်းစေခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။အခင်းဖြစ်တဲ့အချိန်မှာသူတို့အားလုံးရင်ကုန်လေးစိတ်မှာရှိနေပြီးတော့အောင်ဝင်းခိုင်ဟာတယ်လီဖုန်းမဲ့စိတ်ကတဆင့်ဦးကိုနီဝင်လာမဲ့လမ်းအချိန်တွေကိုညွန်ကြားပေးပို့ခဲ့တယ်လို့တရားခံဆွဆွဲခံရသူတွေထွက်ချက်အရသိရပါတယ်။ရှစ်နှစ်ဦးကိုနီကိုလောက်ကျန်တက်ဖြတ်ပေးဖို့အစောပိုင်းကမ်းလှမ်းခံရတဲ့အထက်မှာကိုအောင်ဆိုးဆိုသူလဲပါဝင်ပြီးသူကတော့ကမ်းလှမ်းချက်ကိုလက်မခံဘဲညှင်းပယ်ခဲ့ပါတယ်။ဒါပေမဲ့လည်းတရားခံလို့ဆွဆွဲခံထားသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရကမ်းလှမ်းချက်နဲ့ပတ်သက်ပြီးကိုအောင်ဆိုးကနောက်ပိုင်းမှာပြန်ပြီးဆက်သွယ်လာခဲ့တယ်လို့နိုင်ငံတော်သမ္မတယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့သူ့အနေနဲ့ပြန်ပြီးဆက်သွယ်တာမျိုးမရှိတဲ့အကြောင်းကိုအောင်ဆိုးကအခုလိုပြောပါတယ်
။ဆက်သွယ်လာဆိုလူတက်ပြီးဘူးလို့ဟောဆေးရန်ပြီးတို့တခုမှလည်းဘာမှမပြောမိပါဘူးဗျာ။တလုံးမှလည်းပြောမိပါဘူးလူတက်ပါလူတက်ပါမယ်လို့ဆေးရန်ပြီးပါလို့ဝေဘလောက်ပြီးတော့တလုံးမှလည်းပြောမိရောဗျာကျွန်တော်တမားကြီးကကောင်းကင်လုံးကစားတော့တယ်ဒီလုပ်ကိုကျွန်တော်လက်မခံဘူးဒါပေမဲ့သူ့လောက်ကတေးကြတယ်မလို့ရှိရင်လည်းကျွန်တော်တရားဝင်တည်ပြောကျွန်တော်ကခက်တာသူ့ဘုရားတခုဖြစ်တော့ကျွန်တော်အထင်မကြီးဘူးအထင်မကြီးတော့ကျွန်တော်အဲ့လိုပဲနော်ဆော့တက်ခဲ့မိတာပေါ့ဆော့တက်ခဲ့ပြီးတော့ဒီလိုကောင်ကဒီလိုလုပ်ကိုလုံးမှလားဆိုတော့ကျွန်တော်နည်းနည်းတော့တန်တရားတော့ဖြူပြီးတယ်ဒါပေမဲ့ကျွန်တော်စိတ်ကမထင်ဘူးဗျာဟိုတကယ်လို့ထင်ခဲ့ရင်လည်းကျွန်တော်ကဒါသူကနိုင်ငံသားမှာတရားကိုတကယ်တတ်မယ်လို့ဒီလိုလေးတမ်းတယ်ဒီမှာအဲ့ဒီအမရရောတမ်းမယ်ဆိုတာကြောင့်ပြီးကြလို့ဆိုရင်ကျွန်တော်ကတော့ချက်ချင်းသွားပြီးတရေပို့မှာပါကျွန်တော်ကတော့ကောင်းမလို့ရေဆက်တော့နေပြီကျွန်တော်လက်ရှိကန်ထွက်လာတော့3နှစ်ကျော်ပြီဘယ်လိုလူစုလိုက်ပြီးတော့ကျွန်တော်ရေလာမခံဘူးပေါင်းလည်းမပေါင်းဘူးဆက်ကြရူးကျွန်တော်လက်ရှိတောင်းနေတယ်ဆိုလို့ပြည်ဘူးဒါမဲ့ကျွန်တော်ရိုးသားတော်လုပ်ခဲ့ဆက်တော့တယ
်ဇန်နဝါရီလ29ရက်နေ့ကမလေးရှားနိုင်ငံကနေပြန်လာတဲ့ NLD ဥပဒေအကြံပေး၈နှစ်ဦးကိုနီဟာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နဲ့အနည်းကပြစ်ဒဏ်ခံလိုက်ရတာဖြစ်ပါတယ်ဒီလောက်တင်မှုဟာနိုင်ငံရေးလူမျိုးရေးပတ်သက်ဆက်နွယ်မှုရှိမယ်ဆိုပြီးအများကယူဆကြပါတယ်။ဒါကြောင့်လဲဘာသာရေးလူမျိုးရေးသွေးထိုးလှုပ်ဆော်မှုတွေနဲ့တည်ငြိမ်မှုပြက်ပြားအောင်လှုပ်ဆော်မှုတွေကိုအထူးဂရုပြုကြဖို့သမရယုံရဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
။သမရယုံကိုရှာဖောင်းကဆက်သွယ်မေးမြန်းထားတာပါ။အခုတစ်ခါမှာတော့မွန်ပြည်သက်ပါတီနဲ့မြမတက်မရော်ဂျာဆက်စပ်ရင်းတင်မာလာမှုသတင်းကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရေတွင်းနဲ့ကြံတိုးရွာမှာရှိတဲ့မွန်ပြည်သက်ပါတီဂိတ်စခန်းကိုရုတ်သိမ်းပေးဖို့မြမတက်မရော်ကနေတောင်းဆိုခဲ့ပြီးတော့အဲဒီစခန်းတွေကိုတွားရောက်ဖို့မြမတက်မရော်ကနေစီအင်အားပြင်ဆင်နေတဲ့အပေါ်မှာနှစ်ဖက်စီရင်တင်မာရာကနေနှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းမှုကြောင့်ပြည်လည်မှုရရှိခဲ့ပြီလို့မွန်ပြည်သက်ဘက်ကပြောပါရယ်ခုလိုမွန်ပြည်သက်ပါတီနဲ့မြမတက်မရော်တို့ကြားစီရင်ပြင်ဆင်နေတဲ့အနေအထားကြောင့်ဖျားသုံးစုမြို့နယ်ဒေသခံရွာသားတွေစိုးရိမ်မှုတွေရှိပြီးတော့စစ်ဘေးတန်းရှောင်နေရပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။မြမတက်မရော်နဲ့မွန်ပြည်သက်ပါတီသက်ဖွဲ့တို့ကြားလက်ရှိစီရင်တဲ့အနေအထားဖြစ်ပေါ်နေတဲ့အခြေအနေကနေနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းမှုရဒီကနေ့ညနေပိုင်းမှာပြည်လည်မှုတွေရရှိခဲ့ပြီလို့မွန်ပြည်သက်ပါတီဖျားသုံးစုမြို့ဆက်ဆံရေးရုံးတာဝန်ခံနိုင်ဆက်ရော့ကအခုလိုပြောပါတယ
်။ဟုတ်ကဲ့လေစားရမလို့တိုင်ပြပို့ကတော့လောမကန်သူအမရမကန်သူအတေးရေဆဲကရရအသာပေါ်မှုလို့ကြတဲ့ရာအဲလိုကတော့မောချမလေး
သူတို့တောင်းဆိုထားတဲ့အတိုင်းကျွန်တော်တို့ဘက်ကဂိတ်စခန်းတွေကိုရုတ်သိမ်းထားပြီးပါပြီသူတို့သိချင်ရင်အရဝတ်နဲ့လာကြည့်ပါစစ်သက်ယူနီဖောင်းနဲ့မလာပါနဲ့ဆိုပြီးညှိနှိုင်းချက်ရဒီညနေ၄နိုင်ပါတဲ့ချိန်၅နိုင်ခွဲမှတဲ့ချိန်အရဝတ်နဲ့စစ်ဖက်ကသွားစစ်ဆေးတယ်ကျွန်တော်တို့ဂိတ်တွေမရှိဘူးဆိုတာသူတို့သိသွားတော့အချိန်တွေကတော့ပုံမှန်ပြန်ဖြစ်သွားတယ်တကယ်လို့စစ်သားနဲ့ဝင်မယ်ဆိုရင်ပဋိပက္ခဖြစ်လာနိုင်တဲ့အနေအထားပေါ့ဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါမွန်ပြည်ပါတီနိုင်ငံခံခေါင်းဆောင်တွေနဲ့မြန်မာတပ်မတော်တိုက်ရင်284တိုက်ရင်37တာဝန်ရှိသူတွေနဲ့ဒီကနေ့ညနေပိုင်းထိတွေ့ဆုံညှိနှိုင်းပြီးမွန်ပြည်ဂိတ်နေရာတွေကိုအရဝတ်နဲ့သွားရောက်ဖို့သဘောတူညီမှုရရှိခဲ့တာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရေသွင်းနယ်ကြံတော်ရွာမှာရှိတဲ့မွန်ပြည်ပါတီဂိတ်စခန်းတွေကိုရုတ်သိမ်းပေးဖို့မြန်မာတပ်မတော်ကနေဒီကနေ့မှတောင်းဆိုခဲ့ပြီးစစ်ရေးပြင်ဆင်မှုတွေလှုပ်ဆောင်နေတာပါလက်ရှိဖျားသုံးစုတပ်ကုန်းမှာတော့မြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ်ပူးပေါင်းရာတွေကနေတပ်တွေစုထားစဲအခြေအနေမှာရှိနေပါတယ်မွန်ပြည်ပါတီအနေနဲ့ကတော့နယ်မြေကိုမကျော်ဖို့နဲ့မိမိတပ်တီကိုကျူးကျော်ပင်ရောက်လာရင်ခုခံကာကွယ်စားဖို့ဗဟုသဏ္ဍာန်ချုပ်ကနေညွှန်ကြားထားတယ်လို့နိုင်ဆက်ရော့ကပြောပါတယ် အခုလိုမုံကြီးတဲ့ပါတီနဲ့မြန်မာသမ္မတတို့ကြားစိတ်ရိပ်ပြင်းစင်နေတဲ့အနေအထားကြောင့်ဖျားသုံးစုမျိုးနယ်ကဂျပန်ရေတွင်တိုက်ရင်သုံးနဲ့ကြံတော်ကြီးရွာသားတွေဟာဖုံတော်ကြီးကြောင့်နဲ့ထိုင်းနိုင်ငံနေမြေဘက်ချမ်းမှာစစ်ပေးသိမ်းရှောင်နေရပါတယ်ဒီအချိန်လေးကိုတော့ကြံတော်ကြီးရွာသားတို့ကအခုလိုပြောပါတယ်
သူတို့ရှင်တွေကတော့တချို့ကဆိုရင်ကြော်လောင်းပေါ့နော်ဂျပန်ရင်တွင်ကြော်လောင်းတုံးစုရှင်ကုန်းပဲမလေးရှိတယ်ပြောင်းကုန်မှုပြီးတော့ဖျားချမှုလည်းတူးခိုးလောင်းနေတော့ပေါ့နော်ကျန်တော့ကြည့်ရောကလည်းအီလိုမျိုးပဲလူအုပ်ပဲကျန်တော့တယ်လေ
မနေ့ကလည်းထိုင်းမြန်မာနယ်စပ်ဖျားတုံးစုမြို့နဲ့တံပြူစရာကာလမော်မှာရှိတယ်မွန်ပြည်ပါတီရဲ့အောက်ကွန်ဂိတ်စခန်းတစ်ခုဖြစ်တဲ့ဖျားတောင်ဂိတ်နဲ့ဇီးနပင်ဂိတ်ကိုမြန်မာတပ်မတော်ကလည်းတင်ယူခဲ့ပြီးနှစ်ဖက်စီရေးချင်းတွေမတိမချင်းဖြစ်လာခဲ့ပါတယ်လရှိနှစ်ဖက်ခေါင်းဆောင်တွေရဲ့ညှိနှိုင်းမှုရပြည်လည်မှုတွေရရှိပြီးဆိုပေမဲ့လည်းမြန်မာတပ်မတော်ဘက်ကအင်အားတိုးချက်နေရာယူလာမှုတွေရှိနေပါတယ်ဒီနေ့မနေ့မှာရေးမြို့မှာရှိတဲ့မွန်ပြည်ပါတီဆက်ဆံရေးယူကိုတပ်မတော်ဖွဲ့တွေကနေဝင်ရောက်ဆွေးဆီးပြီးလက်နက်တွေရှာဖွေနေပါတယ်။ထို့သူမွန်ပြည်ပါတီသထုံခရိုင်နဲ့မော်လမြိုင်ခရိုင်ဘက်မှာလည်းမြမတပ်မတော်ကနေအင်အားဖြန့်တန်းမှုတွေရှိနေတဲ့အတွက်နှစ်ဖက်စည်းရေးပြဿနာဟာပြည်လည်မှုမလွယ်သေးဘူးလို့လည်းနယ်စပ်စည်းရေးတုံ့နှတ်သူတွေကဆိုပါတယ်။1995ခုနှစ်မှာနဝသအစိုးရနဲ့မွန်ပြည်ပါတီအကြားအပြစ်ကရစည်းရေးသဘောတူညီမှုရရှိပြီးနောက်ပိုင်း22နှစ်ကြာပြစ်ကတ်တိုက်မှုမရှိရာကနေဒီကနေ့အချိန်မှာအသိမှဆုံးအနေထားရောက်ရှိနေတယ်လို့မွန်ပြည်ပါတီဆက်ဆံရေးယူတာဝန်ခံကပြောပါတယ်။မွန်ပြည်ပါတီရဲ့80ကျင်းမြောက်မွန်မြူရာနေ့မှာစည်းရေးပြခန္ဓာမလုဆောင်ဖို့မြန်မာတပ်မတော်ကနေညွန်ကြားချက်ပေးလာတဲ့အပေါ်မှာမွန်မြူရာဘက်ကလက်မခံပြီးနောက်ပိုင်းတပ်မတော်ကနေဖိအားပေးလာတယ်လို့မွန်မြူရာပါတီအရာရှိသူကပြောပါတယ်ခင်ဗျာ
။နိုင်ငံတော်တင်ပြပို့ထားတာပါ။အခုတစ်ခါမှာတော့နိုင်ငံတကာသတင်းပုတ်ဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီကိုတော်ဆက်သူလှုပ်ကြံခရမ်းမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေဒူမေကွဲညီကိုတော်ဆက်သူဟာမလေးရှားနိုင်ငံမှာလှုပ်ကြံတက်ဖြတ်ခံရပါတယ်။ခုလိုလှုပ်ကြံမှုနဲ့ပတ်သက်ပြီးတပ်မတ်ရှိသူတို့ကိုမလေးရှားရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့ဒီလိုလှုပ်ကြံတက်ဖြတ်မှုဟာနိုင်ငံရေးအရှုပ်ထွေးနဲ့ပတ်သက်နေတယ်ဆိုပြီးတော့ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုပါတယ်။ခုလိုလှုပ်ကြံလိုက်ပြီးတဲ့နောက်မြောက်ကိုရီးယားမှာဘလို့အပြောင်းအလဲတွေဖြစ်လာနိုင်တယ်လဲဆိုတဲ့အကြောင်းကို Brian Patton ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုအောင်ကတင်ဆက်ပေးပါမယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ဖေဒူမေကွဲအကိုတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတဦးကိုဖမ်းဆီးထားတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါရတယ်။ဒီကနေ့ဗိုလ်တဦးနဲ့မနက်ပိုင်းကမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးမှာဖမ်းဆီးခဲ့တာဖြစ်ပြီးသူ့ရဲ့ဗီယက်နမ်နိုင်ငံခီးတော်လာခွင့်စာရက်စာရက်နေပေါ်မှာဒွန်တီဟောင်းဖြစ်တယ်လို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါရတယ်။သူ့ကိုလေးစိတ်ရဲ့ CCTV တွေထဲမှာတွေ့ခဲ့ရပြီးဖမ်းဆီးချိန်မှာလည်းတယောက်တည်းသာဖြစ်တယ်လို့ဆိုပါရတယ်။ကင်ဂျွန်နမ်အခုလိုသိဆုံးတာဟာမြောက်ကိုရီးယားရဲ့နိုင်ငံရေးအရှုပ်တော်ဘုံကြောင့်ဖြစ်နိုင်တယ်လို့သုံးသပ်သူကတော့ New South Wales တက္ကသိုလ်ကကာဝေးရေးဆိုင်ရာသုတေသီ Cars တေယာပါ
And even though his older brother was pushed aside and it was clear he was never going to
သူစီကိုပြန်လှည့်လာပြီးတော့အာနာမလုနိုင်အောင်တေချာစီဖို့သူ့ကိုယ်ကိုအတွင်းစီးဝိုင်းတွေကနေပြီးတော့ပြင်ကိုထုတ်ထားပြီးတာတော့မှဒါဟာကင်ဂျွန်အွန်းရဲ့စိုးရင်ထိတ်လန့်နေမှုကိုပြသနေတာပါ
ကင်ဂျွန်အွန်းနဲ့ကင်ဂျွန်နမ်တို့ရဲ့ဖခင်ကွယ်လွန်သွားပြီဖြစ်တဲ့မြောက်ကိုရီးယားကောင်းဆောင်ဟောင်းကင်ဂျွန်အီးရဲ့ကြာသပတေးနေ့မှာကြောက်မဲ့မွေးနေ့အတွက်နိုင်ငံတော်အခမ်းအနားတွေနဲ့ရက်တန်ကြာကျင်းပဖို့ရှိနေချိန်မှာကင်ဂျွန်နမ်လှုပ်ကြံခံခဲ့ရတာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီတည်ဆုံမှုနဲ့ပတ်သက်ပြီးမလေးရှားအာဏာပိုင်တွေကဆက်လက်စုံစမ်းစစ်ဆေးနေတာအပေါ်အနီးအကပ်စောင့်ကြည့်နေကြောင်းပြောပါတယ်အခုလိုခင်လှုပ်ကြံခံရတာကြောင့်ကိုရီးယားကျွမ်းကျင်ရေးနဲ့ပတ်သက်ပြီးဘာမှကြီးကြီးမားမားအပြောင်းလဲရှိမှာမဟုတ်ဘူးလို့သုံးသပ်သူကတော့ပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဝမ်ဒိုင်ဖြစ်ပါတယ်
昨天发生的这个金正男的这个事情呢他是一个
金正男们要提送到的责任哈一波把马看他包了了吧而且家家表人目的把马洗了嘛好多人家也可以见这种龙包了带要母洗嘛没把握
ကင်ဂျွန်နမ်အနေနဲ့တရုတ်နိုင်ငံနဲ့မကောက်မှနေထိုင်နေစဉ်အတွင်းအနေရတစုံတရာမပေါ်ပေါက်စေရဘူးဆိုတာမျိုးတရုတ်အနေနဲ့အရေးအမွတ်ပြပြောဆိုထားပေမဲ့မလေးရှားကိုသွားလိုက်တာဟာသူ့ကိုတပ်ဖြတ်ဖို့အခွင့်အရေးပေးတယ်လို့ဖြစ်သွားတယ်လို့ Sydney တက္ကသိုလ်ကမြောက်အာရှအရေးကျွမ်းကျင်သူတွဲဘက်ပမော့က Justin Hastings ကပြောပါတယ
် It's not surprising he was killed I think that he was Kim Jong-un was going to come
သူတခါတာတိုက်တော်အားအားစရာမဟုတ်ပါဘူးကင်ဂျွန်ဝင်းကသူ့ကိုလောက်ချက်မှာပါချင်းကိုကြည့်မယ်ဆိုတော့ဒါသူတို့တို့ဒီလိုတပ်ပြနေတဲ့နေရာလည်းဖြစ်လို့ပ
ါအခုလိုလှုပ်ကြံတပ်ဖြတ်မှုပြီးနောက်မြောက်ကိုရီးယားကခေါလွန်လာကြသူတွေအနေနဲ့သတိနဲ့နေထိုင်ကြဖို့တောင်ကိုရီးယားအစိုးရကဒီကနေ့မှသတိပေးပြောဆိုထားပါတယ်တကယ်လို့သာဒီလှုပ်ကြံမှုနောက်ကမှကင်ဂျွန်အွန်းပါဝင်ပတ်သက်နေတဲ့ဆိုရင်တော့ဒီနျူကလ িয়ার ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုကိုခံထားရတဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့ပိုးပြီးတော့အထူးကြံလာနိုင်မဲ့အခြေအနေမျိုးကိုရောက်ရှိသွားမှာပါ2011ခုနှစ်ဒီဇင်ဘာလကစတင်အာဏာရလာတဲ့ကင်ဂျွန်အွန်းဟာလူပေါင်း340လောက်ကိုတည်တံပေးခဲ့တယ်လို့တောင်ကိုရီးယားအမျိုးသားလွန်ကြိုရေးအင်စတီကျူက 2016 ဒီဇင်ဘာလတုန်းကဆွဆွဲပြောဆိုထားတာပါ2013ခုနှစ်တုန်းကဆိုရင်လေသူဦးလေးတော်ဆက်သူဂျန်ဆောင်တိုက်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ကင်ဂျုံအွန်ကတည်တံပေးခဲ့ပါတယ်ခင်ဗျာ
ကိုအွန်တင်ဆက်သွားတာပါအခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လင်းနဲ့နေဆွဲအင်တို့ကိုအားပေးမြင့်တင်ပေးဖို့ Republican နဲ့ Democrat ပြည်နယ်အုပ်ချုပ်ရေးမှူးတချို့ကလိုလားနေကြပါတယ်သမ္မတကရုပ်ကျွင်းလောင်စာထုတ်လို့ရေးကိုအားပေးထားပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေပြီးတော့လည်းနှုတ်ထွက်မယ်လို့ပြောဆိုထားတာကြောင့်အမေရိကန်ပြည်အောင်စုတွင်ပြန်ပြည့်မြဲဆွဲအင်ထုတ်လို့ရေးအနာဂတ်ပေါ်မှာစိတ်မချနိုင်ဖြစ်နေကြပါတယ်အမေရိကန်ပြည်အောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်နေတာတွေကနေဖယ်ခွာမယ်ဆိုရင်တော့ပြန်ပြည့်မြဲဆွဲအင်ထုတ်လို့ရေးကြီးထွားလာမယ်လုပ်ငန်းကဏ္ဍကဖန်တီးပေးနေတဲ့အလုပ်ကိုင်တွေတရုတ်ကိုရောက်သွားမယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်ဖြူရီသတင်းတောက် Steve Baraguna ရဲ့သတင်းကိုမတ်တကီထိုက်ကပြောပြပေးပါမယ်
အမေရိကန်ပြည်ထောင်စုအိုဟိုင်းိုးပြည်နယ်ကလီဗ်လန်မြို့စွန်မှာ PT Tech ကုမ္ပဏီရဲ့အကြီးစားစက်ပစ္စည်းတွေထုတ်လုပ်တဲ့စက်ရုံရှိပါတယ်။ဒေါက်ခါကတော့ကုမ္ပဏီရဲ့လေးစွမ်းအင်ထုတ်လုပ်ရေးဆိုင်ရာ AeroTech ဌာနခွဲရဲ့အယောင်ဌာနအကြီးအကဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လေးစွမ်းအင်ထုတ်လုပ်မှုမှာပြီးခဲ့တဲ့နှစ်ကအဆင့်26သာရှိခဲ့တဲ့အိုဟိုင်းိုးပြည်နယ်ကလူတွေကတော့Lee Swain told lo atong pyu de so ra ko ti cha ma ma hoh phu lo tu ga pyo ba de
They look around and see very few wind turbines and say there's not much wind business
Paw yin ko chi lai Lee Swain thot de ta ba tai myan myan sa sa twei ya ma mho paw da cha America ma Lee Swain thot lo mu tai bi ma mya wu lo pyo cha ma ba a mya su ma ti ye che ka lo di company ri ga chana lo lo be gear ri clash ti lo sat pyet si ri thot ni de so ra ba be
di company ri ye thot kon ni ya le we lo a ga to la da ba pyan pi myan swain san ya phwin phyo mu ha ပြည်ရင်းကုန်ထုတ်လို့ရေးအလုပ်အကိုင်တွေတိုးလာစီမှာဖြစ်တယ်လို့ AeroTalk ရဲ့အယောင်ဌာနအကြီးအကဲဒေါက်ခါကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ရဲ့ဦးစားပေးစွန့်ရင်အစီအစဉ်အဖြစ်ရေနံသဘာဝဓာတ်ငွေနဲ့ကြောက်မီးသွေးတို့ကိုအားပေးထားပေမဲ့လို့ပြန်ပြင်းပြဲစွန့်ရင်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး။ဒါကလွဲချော်မှုဖြစ်တယ်လို့လည်းဒေါက်ခါကပြောပါတယ်။
If we don't step up and lead
မကမပြန်ပြည့်မြဲစွမ်းရင်ထုတ်လို့ရပိုင်းအရေးတူနဲ့ဥဆောင်ဥရမလုပ်ဘူးဆိုရင်တော့ဒီလောက်ကနေတရုတ်နိုင်ငံပဲရောက်သွားပါလိမ့်မယ်အိန္ဒိယကိုရောက်ပါလိမ့်မယ်သူတို့လည်းစလုံနေကြပြီဖြစ်ပါတယ
်ထိတ်တန့်လေးစွမ်းရင်တာပိုင်းထုတ်လို့ရလုပ်ငန်း၁၀ခုထဲက၅ခုနဲ့နေစွမ်းရင်ထုတ်ဆိုလာပင်နဲ့ထုတ်လို့တဲ့ထိတ်တန့်ကုမ္ပဏီ၆ခုထဲက၅ခုတို့ကတရုတ်တွေဖြစ်ပါတယ်တရုတ်အစိုးရကလည်းပြန်ပြည့်မြဲစွမ်းရင်လုပ်ငန်းကဏ္ဍကိုအခိုင်အမာအားပေးနေတယ်လို့War Resources Institute ကတရုတ်အရေးကျွမ်းကျင်သူ Rimbin Song ကပြောပါတယ်
China actually says a very good global economic opportunity.
တန်ဇင်နဲ့စွမ်းအင်ထုတ်လုပ်ရေးနည်းပညာတွေတင်ဖို့ရောင်းချမယ်။တိတ်ကောင်းတဲ့အခွင့်အလမ်းတွေကိုတရုတ်တို့သဘောပေါက်ထားပါတယ်။နိုင်ငံတိုင်းကလိုချင်နေကြတာပါ
။တရုတ်နိုင်ငံတွေအဆင့်အတောက်ဖြစ်နေတဲ့လေထုညဉ့်ဉန်းမှုကိုရှော့ချနိုင်ဖို့အတွက်လေနဲ့နေစွမ်းအင်တွေမှာတရုတ်အစိုးရကရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်ကစွန့်အင်ဦးစားပေးအစီအစဉ်ဖြစ်ပြောဆိုထားပြီးမဲ့အမေရိကန်တို့ပြန်ပြည့်မဲ့စွန့်အင်ထုတ်လုပ်ရေးကနေနောက်ဆုတ်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးစွန့်အင်ဝန်ကြီးအဖြစ်သမ္မတထရန့်ရေးချယ်ထားတဲ့ရစ်ခ်ဖယ်ရီကအထက်လွှတ်တော်ဂျာနာပွဲမှာတန့်စင်တဲ့စွန့်အင်နဲ့ပတ်သက်ပြီးအသိအမှတ်ပြုပြောဆိုထားပါတယ
် During my time as governor Texas took the national lead.
Texas ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ကျွန်တော်တာဝန်ထမ်းဆောင်ခဲ့တဲ့တုန်းက Texas ပြည်နယ်ဟာနိုင်ငံမှာလေးစွမ်းအင်ထုတ်လုပ်အသုံးပြုမှုမှာဦးဆောင်ခဲ့တာပါ။အခုဆိုရင်ပိုးပြီးတော့ထုတ်လုပ်နေပါပြီ
။လေးစွမ်းအင်ထုတ်လုပ်မှုကုန်ကျစရိတ်ကလည်း2008ခုနှစ်ကတည်းကဆိုရင်41ရာခိုင်နှုန်းအကုန်အကျသက်သာလာပါတယ်။နေစွမ်းအင်ထုတ်လုပ်မှုကုန်ကျစရိတ်ကတော့64ရာခိုင်နှုန်းကျဆင်းလာပါတယ်။အခုဆိုရင်ရုပ်ကျွင်းလောင်စာနဲ့ဈေးနှုန်းရှင်လာနိုင်တဲ့အခြေအနေမှာရှိပါတယ်။ဒါကြောင့်လေ AeroTalk ရဲ့အယောင်ဌာနအကြီးအကဲဒေါက်ခါကတော့အနာဂတ်ကိုမျှော်လင့်ချက်အပြည့်နဲ့ရှိနေတာပ
ါ Whether or not you're a believer
ဘာကြီးပူနေလားမို့ယုံကြည်သူလားမယုံကြည်သူလားဆိုတာစီးပွားရေးအောင်မြင်မှုကိုဆုံးဖြတ်သွားမှာဖြစ်ပါတယ
်ဒါအပြင်လေးစွမ်းအင်ထုတ်လုပ်ရေးအမေရိကန်အလုပ်သမားတွေနဲ့ရာသီဥတုပြောင်းလဲမှုတို့အတွက်အောင်မြင်မှုတွေလည်းဖြစ်လာနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ15ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10နာရီထိလိုင်းဒိုမီတာ24 25 32 နဲ့ 51 အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံဟာမတူကွဲပြားမှုတွေရှိတဲ့သူတွေကြောင့်အပြန်အလှန်နားလည်သိခံမှုနဲ့ထူထောင်လာတဲ့နိုင်ငံဖြစ်ပေမဲ့ပြည်ပခါကူးစက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စေဝန်ကွဲပြီးပြိပခါတွေဖြစ်လာရတဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are different and
မြန်မာပြည်အောင်စုက Rutgers တက်တူက Silverstein ကခုလိုပြောသွားတာကိုဥကြောစံတာရဲ့မြမရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါ။ဒီတစ်ပတ်အတွက်မြမမီဒီယာမြင်ကွင်းမှာ290ပြည့်ထိမ့်မဲ့ပြည်တော်စုနေအကြောင်းနဲ့ပင်လုံအခမ်းအနားအကြောင်းမီဒီယာသတင်းတွေနဲ့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မိသားစုသဘောထားအမြင်တွေကိုနားဆင်ကြဖို့ရှိပါတယ်။မန်အင်ခိုင်ဦးကရေးသားပြီးဦးဆောင်မိုးဝေကအခုညတင်ဆက်ထားပါတယ်ရှင်။
နိကုန်းစပီပြည်တော်စုနေခါနာကိုရှမ်းပြည်နယ်ပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ပင်လုံမြို့မှာပြုလုပ်တဲ့သတင်းတွေကိုအခုတစ်ပတ်မီဒီယာတိုင်းမှာဖော်ပြခဲ့ကြပါတယ်။ထူးထူးခြားခြားဒီပင်လုံအခမ်းအနားမတိုင်မီမှာလဲပင်လုံစာချုပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေပင်လုံစာချုပ်ချုပ်ဆိုစဉ်မိလိုက်သူတွေကိုအင်တာဗျူးပြုလုပ်ပြီးတော့တင်ပြတာတွေမီဒီယာတွေပေါ်မှာတွေ့ရပါတယ်။ဆယ်စုနှစ်နှစ်ပေါင်းများစွာအတွင်းပထမဦးဆုံးအရတားအစိုးရတဲ့လက်ထက်ပထမဆုံးကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုရာဇဝင်ရှိတဲ့ပင်လုံမြို့မှာပြန်ပြီးတော့ပြုလုပ်ခဲ့တာဖြစ်တာကြောင့်သတင်းမီဒီယာတွေကမကပြည်သူလူထုတရားလုံးကဒီနှစ်အခမ်းအနားကိုစိတ်ဝင်စားခဲ့ကြပါတယ်။ပင်လုံတမိုင်းအချင်းကိုဖတ်ကြားရှင်းလင်းခြင်းပင်လုံသဘောတူစာချုပ်တပိုက်ချင်းဖတ်ကြားခြင်းစတာတွေပြုလုပ်ခဲ့ကြပြီးပင်လုံစာချုပ်ချုပ်ဆိုရာမှာပါဝင်ခဲ့သူတိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မိသားစုတွေပါဝင်ခဲ့တာကအခုနှစ်အတွက်ထူးခြားမှုတစ်ခုပဲဖြစ်ပါတယ်။ဒီအခမ်းအနားနဲ့ပတ်သက်ပြီးတော့တောင်ကြီးမြို့အခြေစိုက်ပင်လုံသွေးချင်းဂျာနယ်ကအက်ဒီတာမတ်မြဝင်းရံကအခုလိုပြောပြပါတယ်။
ကိုပြည်မြန်မာဖြစ်တဲ့တမောင်းရေမျိုးဟိုအဖြစ်ပြက်လည်းဖြစ်တယ်ဆိုတော့လေဟိုဂျာနေကမဲ့ရလည်းဖြစ်လို့တရက်ဆောင်းလိုက်တယ်။တင်းလာဖြန်းရမှာအင်ကဖြန်းလို့တာပေါ့နော်။တရက်ဆောင်းလိုက်ပြီးတော့တင်းသားဒီတောင်ကြီးကနေပြီးတော့တိုက်တာနှစ်ယောက်လွတ်တယ်။ပြီးတော့လဲခါရိုနန်ဆန်တို့လယ်လီတို့မှာရှိရဲဒီကိုရက်တရားတင်းနောက်ဒီဟာပူပေါင်းပြီးတော့အဲ့ဒီတင်းလုံးရဲ့ဒီခါနာတစ်ခုလုံးကိုအဲ့ဒီလိုယူသေးတယ်။ငါပြောကျန်တဲ့အဲ့ဒီသားစုဝင်တွေကိုရသလောက်ဆက်တယ်ပြီးတော့ energy လေးလုပ်တယ်။တိုင်းနာမှာလည်းသူတို့ရဲ့အတန်လေးတွေထည့်ပေးထားတဲ့ဓာတ်ပုံတစ်ခုစီနေပေါ့။ဒီကြည်သူတွေကတော့ဟိုကြားလို့ရှိရင်တော့ဆန်းကြီးပြေလို့ရှိလာတယ်။ဒီကြည်သူကြတိုင်းနာတွေပေါ့နော်။အဲ့ဒီတော့ကျင်းနဲ့အားရတာလေ။အောက်ကအားရဖြစ်ကြတယ်။ဒီနိုင်ငံရေးပိုင်းမှာတော့နည်းတော့ဟိုကျေလို့ဝေဒန်ချက်တွေတော့ရှိတာပေါ့။တချို့ကလည်းဒီပြေလုံရဲ့ပြေလုံစာပေါ်မှာပါတဲ့နဲ့နမခွန်အချက်ကိုအာတီးကြမတီးအောင်တီးကြဆုံးဖြတ်ဆုံးရှိစွာမျိုးတွေထွက်လာတယ်။အဲနောက်တစ်ခုကကြတော့လေဒီအဲ့ဒီမိသားစုတွေပေါ့နော်တက်လာတဲ့မိသားစုတွေကလည်းပြောရထက်ပြန်ချက်တစ်ခုထုတ်လိုက်တယ်
။ပြည်တော်စုနေခန္ဓာကိုတက်ရောက်လာကြတဲ့အထက်ကပင်လုံစာချုပ်ချုပ်ဆိုရမှာလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မျိုးဆက်တစ်တွေကလည်းငင်းညာရေးကိုထောက်ခံတယ်ဆိုတဲ့ကြေညာချက်ထုတ်ခဲ့ပါတယ်။သတင်းမီဒီယာတွေပေါ်မှာလည်းပင်လုံပြည်တော်စုအခမ်းအနားကနေညဉ့်ညာရေးကိုဖော်ဆောင်နိုင်ဖို့လိုလားတယ်ဆိုပြီးတော့ရေးသားပြောဆိုတာတွေတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ပင်လုံစာချုပ်လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ကချင်ကော်မတီကိုယ်စားလှယ်ဒူဝါဇော်လုံးရဲ့တမိဖြစ်သူလဖိုင်ထုယော်ခေါ်ဒေါ်ချယ်ရီဇော်လုံးကသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ်
။မြဝပြည်ကြီးငြိမ်းချမ်းဖို့မြဝပြည်ကြီးလွတ်လပ်ရေးရဖို့ရာအတွက်လှုပ်ဆောင်ခဲ့တဲ့ကျွန်တော်ဖက်ကြီးများရဲ့လှုပ်ဆောင်မှုကိုပေါ့နော်အခုမှပဲသူတို့ကအတိမတ်ပြုတ်တယ်လို့ကျမတို့စိတ်ထဲမှာအဲ့လိုခံစားတယ်အဲ့လိုခံစားပြီးသူတို့ကွယ်တော်သွားပြီးမှကျမတို့ကြံရည်တဲ့မိသားစုတွေကိုလည်းအခုမှပဲအဲဖော်ထုတ်တယ်အခုမှပဲအတိမတ်ပြုတ်ခြင်းခံရတယ်အဲဒီအတွက်ကျမတို့ဝမ်းသာတယ်နောက်ပြီးလို့ရှိရင်ကျမတို့အဖေများလက်ထက်ကလို့ပဲကျမတို့ငြိမ်းချမ်းနဲ့ပါရတဲ့တိုးတက်အောင်မြင်မဲ့နိုင်ငံဒီကိုပဲကျမတို့ခံစားချက်လည်းပေါ့ Hello, Sandam, you wish him an hello. Hello, the chamber, my blue, the Maddie Chipwa, and Nede Sudaha. Ninja Yamashilo Chicka, only to download tomorrow, Ninja Yu, Yanto, Yayu, Susan Babe, Ninja Yapu, Yaku, Vegemano, Sandap, Yoshiba, hello. But don't you get that, or I know from my detection to Jap, Santa Jap. အခုလုံးတကြနီလူနီလူညီမြလို့ပြောတာပေါ့နော်အခုကဒီနီလူညီမြမှုမရှိတဲ့အတွက်ကြောင့်လည်းပဲဒီလိုမျိုးအဲစစ်ပွဲတွေဖြစ်လာရတယ်လို့ပဲအတူကတော့အဲ့လိုပဲနားလည်ခံစားပါတယ်အားလုံးကိုဓာတ်လူကြီးလူသက်သမဲဓာတ်လူကြီးလူခွင့်ရေးပေးမယ်ဓာတ်လူကြီးအဲမြတ်မြတ်တတ်တာရှိမယ်ဆိုရင်လက်နဲ့ကြိုင်တဲ့လူလည်းရှိလာကြအကြောင်းရှိဘူးစစ်ပွဲတွေဆိုတာလည်းဖြစ်လာကြအကြောင်းရှိဘူးလို့ပဲအလျော်တော့မျှော ကိုခေါ်လိုက်တာပဲလေပြန်ပြီးတော့ဟလာနှစ်ပေါင်းအကြာကြီးတိုင်းရင်းသားတွေကိုလိလူရှုထားရာနေအခုဒီအစိုးရတက်တက်ထက်မှာတိုင်းရင်းသားတွေကိုပြန်လက်တွဲခေါ်နေတယ်လို့အတူတူခေါ်ခံစားပါတယ
်ဒီတစ်ပတ်မှာတော့ February 17ရက်နိုင်ငံခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ကိုဂုဏ်ပြုတဲ့အထိမ့်မှတ်ပွဲတွေနဲ့မြန်မာနိုင်ငံကလေးများနေ့လှုပ်ရှားမှုတွေအကြောင်းသတင်းချစ်သူများနေ့ဆင်နွှဲကြတဲ့ချစ်သူဇုံတွဲတွေချစ်သူများနေ့ပျော်ပွဲရှင်ပွဲသတင်းတပ်ပုံတွေချစ်သူများနေ့မြို့နယ်တချို့အတွင်းဟိုတယ်နဲ့တဲခုခန်းတွေမှာလင်မယားမဟုတ်တဲ့ဇုံတွဲတွေတဲခုနေခြင်းရှိမရှိမြို့နယ်ထွေအုပ်မြန်မာနိုင်ငံရဲတပ်ဖွဲ့စီပင်နဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေပူးပေါင်းပြီးတော့စစ်ဆေးမှုတွေပြုလုပ်နေတဲ့ဆိုတဲ့အကြောင်းစတဲ့မီဒီယာသတင်းတွေဟာအခုတစ်ပတ်အတွက်စိတ်ဝင်စားစရာသတင်းတွေဖြစ်နေကြအောင်တင်ပြရင်းညီကုန်းချိုးလိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတရားထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဟာမတူကွဲပြားမှုတွေရှိတဲ့သူတွေကြားအပြန်အလှန်နားလည်သီးခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့လည်းပြည်ပကကူးဆက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပြည်ပခါတွေဖြစ်လာရတယ်လို့အမေရိကန်ပြည်အောင်စု Rutgers University ကဂုံတူးဆောင်ပုံမောက်ခမြန်မာရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်တင့်မြတ်ရေးအတွက်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းသူကပြောပါတယ်ပုံမောက်ခ Silverstein နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြအောင်ပါရှင်
ကျန်ကြီးဆွေးပါဆိုင်များမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်သည်ဘာသာရေးနှင့်ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentand one can be both a nationalist and a buddhist and
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆူရာဘာသာကြားတွေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူဆင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ့ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေအမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူးဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပြည်ပခါတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပြည်ပခါမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century, 12
အကြမ်းဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲတနည်းပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်ဆိုးထားခဲ့စဉ်တုန်းကဒေသတဏ္ဍာန်တလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူးအင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ
်ဆရာကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းဆင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ကောခင်ဗျာအဲ့ဒီတော့ငါကောင်းတဲ့အစဉ်အလာတွေအခုစိတ်သုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမူပေါ်လွင်လာလို့လားဆိုတာဘယ်လို
The mess that we are seeing unfold at the present time, the fighting, this disagreement, is largely the outgrowth of the failure of the Burmese.
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတက်ခိုက်မှုတွေသဘောကွဲလဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြန်မာတပ်ဒါခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါ။တမိုင်းမှာလည်းအုပ်ဆိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်ဆိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှဆိုလို့ကာကွယ်ခုခံလာကြပါတယ်။ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်ဆိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်တကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြမလူအဖွဲ့စည်းဟာငြိမ်းချမ်းသောလူအဖွဲ့စည်းတရားဖြစ်မလာပဲတယောက်လည်းဘင်းကိုတယောက်ညစ်ဖို့ကြိုးစားတဲ့လူအဖွဲ့စည်းဖြစ်နေရတာပါ
။ဆိုတော့ဒီပဋိပက္ခတွေဟာငြိမ်းချမ်းစွာအတူဆင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငြိမ်းချမ်းရေးကတဆင့်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆိုင
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစင်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆာဘလခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့အကြံနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
။ I am concerned about this idea that the emphasis on a state religion is something that is
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင် ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ်
။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိဘဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ်ဆရာကြီးခင်ဗျာ
I agree with you fully. There was far much social harmony in Burma when the various groups lived under their own rules.Side by side, peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွတ်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူးပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုညှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းကြမ်းကြမ်းနဲ့မတူကွဲပြားမှုတွေအကြားငင်းငန်းစွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာလို့ကျွန်တော်တို့ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူတို့မဟုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meetingTalked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြားခဲ့ပါတယ်။မွတ်စလင်တွေကိုတော်လည်းကောင်း၊တခြားအုပ်စုတွေကိုတော်လည်းကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူး။ငြင်းချမ်းပြပြမှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်။ဘိုးကျော်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်။လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုတ်ဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူး။နိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်။ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာခြင်းကြပါတယ်။ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါ၊လေ့လာကြပါ။အဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ။
ဥကြစံတားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတ်တချင်းတောက်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကထုတ်လွှင့်နေတဲ့အသံလွှင့်အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာထုတ်လွှင့်တဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ်။ခုဒီခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
ကိုဇော်မျိုးတန်ရဲ့ရှယ်စီကတော့ဒီနေ့ပရီးမီးယားလိဂ်ရာထိပ်မှာဦးဆောင်နေတယ်။မနစ်တုံးကဘလို့မှထင်မထားလာအောင်သူတို့တော်တော်လေးရုန်းကန်ခဲ့ရပြီးတော့
အချိန်တွေတော်တော်လေးဆိုးခဲ့တယ်ဒီနေ့ကျတော့ဇရားထိတ်မှတို့ပြန်ပြီးတော့အချိန်တော်တော်ကြာဦးဆောင်နေတယ်ဆိုတော့မနစ်ကအချိန်နေနဲ့ဒီနေ့အချိန်နေနဲ့ကဘလို့ကွာသွားလဲ
မနစ်ကအချိန်နေနဲ့ဒီနေ့အချိန်တွေဆိုရင်တော့အဓိကတော့ဟိုမော်ရင်ဟိုကလည်းဒီလောက်ကြီးညံ့နေနေရမဟုတ်ဘူးရာကွန်ဒီယာလည်းအဲ့တော့မော်ရီဝန်နဲ့စာလို့ရှိရင်ဒီကအပြောင်းလဲရတော့ဟိုအပြောင်းလဲပေါ့နော်သူကလည်းဒီနှစ်အဓိကအချက်ကပြီးခဲ့တဲ့နှစ်တုန်းကအားနည်းချက်ရှိတဲ့နေရာတွေမှာဒီကစားသမားတစ်တီခေါ်ယူနိုင်တယ်ပေါ့ဗျာခံစစ်ပေါ့ခံစစ်ကလည်းကျွန်တော်တို့ဘုရားဒေးဗစ်လုလို့ကစားသမားမျိုးခေါ်နိုင်တယ်နောက်အလေတန်းမှာကြောက်လဲကျွန်တော်တို့ဒီဟိုကန်တီတို့လို့ကစားသမားမျိုးရောက်လာတယ်ဗျာနောက်ဘုရားမာကိုအလွန်တို့လို့ကစားသမားမျိုးရောက်လာတယ်ပေါ့ဆိုတော့အဓိကတော့အဲ့အချက်တွေလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
အခုနှစ်ဘောလုံးရာသီမှာပေါ့နော်တခြားဒီအသင်းကြီးတွေနဲ့ရှင်လာရင်ရောသူတို့မှာဘယ်လိုအားသာချက်တွေတွေ့ရလဲ
အဓိကတော့ကျွန်တော်တို့ဒီပရီးမီးယားလိမှာဒီနှစ်ဘောလုံးရာသီဥစ္စာပေါ့ဗျာကွန်ဒီရဲ့ဟို3-3ပေါ့3-3ကစားကွက်ကလည်းတော်တော်ကိုအဓိကကြရလို့ထင်ရဟိုကွန်ဒီက4-4-4-3ပေါ့အဲ့လိုကစားနေရလေပြီးတော့3-3ဆိုပြီးကြောင်းပလိုက်တယ်3-3ကြောင်းတာအဓိကပါလဲဆိုတော့နောက်တန်းမှာ3ယောက်ပဲထားတော့အဲ့ဒီစီးနေကြသူတို့ဘောင်းတိုက်စစ်သွားလို့ရှိရင်လည်း6ရောက်တော့တက်သွားတယ်ပေါ့ဗျာတောင်ပံနေရာလည်းပါသွားတယ်အပြန်စင်းလာလို့ရှိရင်6ရောက်လောက်ထိစင်းပြီးကုနိုင်တယ်ပေါ့ဒီတော့ခံလေးရောက်တဲ့အခါကျတော့9ရောက်ပေါ့ဗျာတိုက်စစ်သွားလို့ရှိရင်လည်းကျွန်တော်9ရောက်8ရောက်ထိသွားတယ်ပေါ့တောင်ပံနေရာတက်တာပေါ့အဓိကအကြဆုံးအသက်ကြီးကတော့ဟာဇက်ကူပဲပြောရမှာဖြစ်တယ်ဟာဇက်ကတော့ဒီနေ့ပေါ်လုံးရပြီးမှချယ်ဆီအတွက်ကတော်တော်ကိုဖြည့်ဆွမ်းပြနိုင်တဲ့ကစားသမားမျိုးဖြစ်နေတာပေါ့ကျွန်တော်အဓိကတော့ကျွန်တော်ဒီကော့စတာနဲ့ဟာဇက်ပေါ့ခံချက်ညီညီကျန်တဲ့ကိုသူထိုးပေါက်နိုင်တာတခြားအသင်းတွေမှာမရှိတဲ့အတကြက်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဒီ3-3ပုံစံဆိုတာကတော့ပရီးမီးယားလိဂ်ကနီးပြတော်တော်များများတိတ်ပြီးတော့3-4မရှိတဲ့ကစားကွက်ပုံစံပေါ့။အဲ့ဒီဥစ္စာတစ်ခုကအခုဒီရှယ်ဆီအသင်းရဲ့အခုအောင်မြင်မှုရနေတဲ့ဥစ္စာရဲ့အဓိကအချက်လို့ဆိုလို့ရမှာပေါ့
။ပြည်တာပါပေါ့။ဘာကြောင့်လဲဆိုတော့ဒီဟိုသူ့ရဲ့ပွဲစဉ်တွေကိုပြန်ကြည့်လို့ရှိရင်ညာချယ်ဆီကအဆင်းလေတော့တုံးတုံးရနဲ့ရှုံးပြီးတဲ့နောက်ပိုင်းမှာသာစီဒီနဲ့ပွဲလောက်ကနေစပြီးတော့သူကဟို3-3လူနေရာခြားသားမှုကိုပြောင်းလိုက်တယ်။3-3လူနေရာခြားသားမှုကိုပြောင်းလိုက်တဲ့အတွက်ကြောင့်ကျွန်တော်နောက်တန်းကတော့3ယောက်ပေါ့ဗျာ။အလေမှာကျတော့သူကမော့ဆက်တောင်းမလို့ရှိရင်မော့ဆက်ကိုတင်ကစားလိုက်တယ်။အလေတန်း4ယောက်နေရာမော့ဆက်တင်ကစားလိုက်တဲ့အခါကျတော့ဆရာမြင်ရတဲ့အတိုင်းပဲညာကျင်းကမော့ဆက်ရဲ့တွန်းအောင်သူ့ဟာလည်းအရန်ကောင်းလိုက်တာ။ဒီဘက်ကအလွန်ဆူရဲ့တောင်းပန်ကစားအားလည်းအရန်ကောင်းတယ်ဆိုတော့ဟိုတော်တော်မြန်သွားတာပေါ့နော်ဒီကားကဟာသက်ကလည်းဒီကွင်းလုံးလှက်ပတ်ပြီးတော့ထိုးပေါက်နိုင်တယ်ဆိုတော့ဒီကော့စတာအတွက်လည်းပူပြီးတော့အခွင့်အလမ်းတွေအများကြီးရသွားတာပေါ့ဒါကြောင့်လည်း15ခုအထိတွေးနေတယ်ပေါ့ကြာရင်ဆိုတော့ဒီချက်ကတော့ကျန်တဲ့နီးရည်နေနဲ့တော်တော်ကိုလေ့လာတဲ့လိစ်နဲ့တခုလိုပဲပြောရမှာပေါ့ဗျာ3-3ကတော့ဒီပရီးမီးယားလိမှာလာမကစားတာကျန်တဲ့လိစ်တွေမှာတော့တော်တော်များများအသုံးပြုနေပါပြီအခုပရီးမီးယားလိမှာတောင်မှပဲပြပလာတဲ့နီးရည်ကဒီ3-3ကိုတော်လေးအသုံးပြုနေတာတွေ့ရပါတယ်
ဒီမနစ်ကတို့ရုံးကန်ခဲ့ရတော့ဒီနှစ်ဒီနီးပြအပြောင်းလဲကစားကွက်အပြောင်းလဲနဲ့ရှယ်ဆီအသင်းကဒီလောက်ထိဖြစ်လာလိမ့်မယ်လို့ရောတွက်ထားလား
အမှန်တရားလို့ရှိရင်တော့ဟိုချယ်ဆီနှစ်ပွဲသုံးပွဲကစားပြီးချိန်တွေကကျွန်တော်ချယ်ဆီပဲချန်ပြီးချန်ပြန်ဖြစ်ဖို့များတယ်လို့ပြောလို့ပါပဲဒီလိုလည်းတူဘာကြောင့်လဲဆိုတော့အဲ့ဒီရပါတော့အဲ့ဒီရဆိုတာဒီ3-3လူများချထားမှုကိုမပြောင်းရင်လည်းချယ်ဆီကစားတဲ့ကစားဟာတော်တော်လေးကိုဟိုမြန်မြန်ဆန်ဆန်ရှိရလေ။ကျန်တဲ့အသင်းတွေနဲ့နှိုင်းရှင်လို့ရှိရင်တော်တော်ကိုဟန်ချက်ကြီးနေတာတွေ့ရတယ်ပေါ့နော်။အဲ့ရှင်တော့မန်ယူပေါ့ဗျာမန်ယူကလည်းအဖွင့်ပွဲတွေတော့ဟိုနှစ်ပွဲသက်တိုင်နိုင်ပြီးနိုင်လိုက်တဲ့အခါကျတော့မန်ယူနဲ့ချယ်ဆီတော့ပြန်ရတော့မယ်လို့သုံးသပ်ခဲ့တာပေါ့။သုံးသပ်ခဲ့ပြီးတော့သူတို့တင်းကအတူတူပဲကရှုံးမဲကြုံတာပွဲတွေ4-5လောက်ကစပြီးတော့ဟိုပြီးတော့မှချယ်ဆီကပြန်တက်သွားတယ်ပေါ့။မန်ယူကတော့ပြန်နေခဲ့တယ်ပေါ့။အဲ့ကလေးကကျွန်တော်ချယ်ဆီရဲ့ချန်ပီယံဖြစ်မယ်လို့ပဲဟိုတော့ဒီဒီပေါ့ဗျာကြိုပြီးတော့30ထားလာလို့ရှိပါတယ
်ဒီနီးပြအန်တိုနီယိုကွန်တီရဲ့ဒီထူးခြားချက်ကိုရောဘယ်လိုတွေ့ရလဲ
သူရဲ့ထူးခြားချက်ကတော့ဘာပြောရမလဲဆိုလို့ရှိရင်ကျွန်တော်ကပြောတဲ့ဒီအမှတ်ပေးပုံငွေတစ်ခုမှာဗယ်နီးပြမှာတုံးခဲတယ်ပေါ့ဗျာတုံးခဲတဲ့ဒီစနစ်တစ်ခုကိုရေးရဲတင်းတုံးခဲတယ်ပေါ့ဗျာနောက်တစ်ခုကသူရဲ့ထူးခြားချက်ကတော့ဘာလဲဆိုတော့ဟိုလိုအပ်တဲ့အချိန်မှာနည်းနည်းလေးကစားသမားတွေတွင်းတာအထုပ်အတွင်းလို့တာတော်တော်လေးပန်းနဲ့တို့ပြောရမှာပေါ့နော်ပန်းနဲ့နောက်အဓိကအကြုံချက်ကတော့ဘောလုံးသမားတွေနဲ့ဆက်ဆံတဲ့နေရာမှာကျွန်တော်ဒီကနေနေရာတော့ပေါ့နော်ကျင်းထဲမှာနေနေရာတော့တကယ်ချင်းလို့ပုံစံမျိုးဟိုဆက်ဆံတာလေးတွေတော့တည်ထားမိတယ်ပေါ့ဗျာမော်ရီဝိုတို့ဟိုတိတ်ပြီးတော့ဟိုဥမာမော်ရီဝိုလို့ချင်းအခုမာရှယ်ဥပါညာကြီးကပွားနေပေါ့နော်သူကတော့အဲ့လိုမျိုးတွေတိတ်မရှိဘူးသူကကျင်းပြီးရနေပြီးတော့တကယ်ဘောလုံးသမားတွေနဲ့တည်ရင်တည်း
နေတတ်တာလေးတော့တိထားမိတယ်ပေါ့ဗျာ။
ဒီရှောက်စီးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့3-4ပတ်လောက်ရှိမှာပေါ့နော်အဲ့ဒီအချိန်တုန်းကမန်ယူနီးပြမော်ရီညိုကရှောက်စီးကိုလိုက်မိဖို့တော့မဖြစ်နိုင်တော့ဘူးဆိုပြီးတော့သူကပြောတယ်ပြီးတော့ရှောက်စီးရဲ့ကစားပုံကလည်းအလိုဂိုးသွင်းလိုက်ပြီးရင်သူကပြန်ပြီးတော့ပိတ်ကစားတဲ့ပုံစံမျိုးပေါ့လေဒါသူ့ဘာသူစိုက်ကိုသွင်းတာလားဘာလားတော့မပြောတတ်ဘူးဒါမဲ့သူပြောတာတော့လေရှောက်စီးကိုလိုက်မိဖို့ဆိုတော့တော်တော်တော့ခတ်သွားပြီဆိုပြီးပြောတယ်အဲ့ဒီပုံမှာရောဘယ်လိုသုံးသပ်လဲ
အဲဒီနေ့ပေါ်လို့ရကြတော့ကျွန်တော်ကတော့ဒီချယ်စီပဲချန်ပီယံဖြစ်ဖို့ဟိုတေချာတော့ရှိသွားပြီလို့ပဲဟိုအဲ့လိုမျိုးတုံ့ပြန်ချင်ပါလေတုံ့ပြန်ချင်ရင်ဘာကြောင့်လဲဆိုတော့အဓိကတော့ချယ်စီခြေသွမ်းမှန်တာမမှန်တာတဲ့ကကျန်တဲ့အသင်းတွေကရဲ့ခြေသွမ်းအခုလိုချင်းတော်တော်ကိုဟိုစိုးနေတာဟိုမန်ယူလိုလည်းပြီးခဲ့တဲ့ပွဲတွေ၃ပွဲလောက်မှာတေချာပြီးတော့နောက်ဆုံးပွဲတွေညမှာပြန်ပြီးတော့နိုင်တာဟုတ်ဆိုတော့ချယ်စီကတော့အဲ့လိုမျိုးမဟုတ်ဘူးပေါ့ဗျာချယ်စီကတော့ဟိုကျွန်တော်ကပြောလို့ပဲပွဲတွေတစ်ဆယ်ပြီးနောက်ပိုင်းလေးကတက်နိုင်တာဒီစီဒီပေါ့ဒီစီဒီပေါ့နိုင်ပွဲလေးပဲပေါ့သူကတူချေတော့တော်တော်ကိုကောင်းနေတဲ့အခြေအနေပေါ့ဗျာကောင်းနေတဲ့အခြေအနေဆိုအခုသူရက်တီနဲ့အမှတ်အနေထားနေလို့ရှိရင်နောက်တစ်ပွဲတော့ရှိုးနေတော့မှကျန်တဲ့အသင်းတွေကသူ့ကိုလိုက်မမိသေးဘူးသူတော့ကျန်တဲ့အခုပွဲတွေကလည်း24ပွဲရှိပြီနောက်နှစ်ပွဲရှုံးလို့ဆိုတာကျန်တဲ့အသင်းတွေကလည်းနောက်ထပ်နှစ်ပွဲစီတော့ကတော့လိုက်ရှုံးမှာပဲသူတော့ဘယ်လိုပဲဖြစ်ဖြစ်ချယ်စီကတော့ဒီနှစ်ပေါ်လုံးရပြီကချန်ပီယံဖြစ်ဖို့ဟိုတေချာဘယ်လောက်ရှိပြီလို့ပဲကျွန်တော်သုံးသပ်ချင်ပါတယ်အဓိကတော့ခြေသွားမှန်တာခြေစီးခြေသွားမှန်တာမမှန်တာတဲ့ကျန်တဲ့အသေးလေးရဲ့ခြေသွားကိုမတိုက်ဘူ
းကိုယ်နဲ့တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဖီဝေကနေဘဒူးရင်ညာပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ဖို့ကိုကျွတ်တော်သိန်းကညင်ညာပေးပါမယ်ရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းရဲ့အဖေတူအမေခွဲအကူတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူဦးကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူနိုင်ငံကလေးစိတ်မှာဒီကနေ့မနေ့ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒုံတီဟုံးဆိုတဲ့အမည်နဲ့ဗီယက်နမ်ခီးသွွားထောက်ထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားဆွေရအောင်ပေါ်ဘာနာမသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုကပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမလေးရှားတာဝန်ရှိသူတွေကိုအတီးပြုပေးဖို့အကြောင်းကြားပြီးခဲ့တဲ့နောက်ထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဗီယက်နမ်အမျိုးသမီးအဖြစ်ဖော်ပြထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ Message ယူရင်းအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လွှမ်းရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဆိုတော့ New York Times သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီး Times သတင်းစာကရေးထားတာပါ။မစ္စတာထရမ့်ရဲ့ Message စီးပွားရေးအဖွဲ့မန်နေဂျာလုပ်ခဲ့သူ Paul Manafort နဲ့အမိဖော်ပြမှထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လိုင်းအဖွဲ့တွေကကြားဖြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကူးကားတဲ့တာဝန်ရှိသူတွေကပြောတာပါ။အစ္စရေးနဲ့ပါလက်စတိုင်းကြားငြင်းငြင်းရေးရဖို့အတွက်မှာနှစ်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နီလန်အတိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘက်နှစ်ဘက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအင်ပြူတော်အကြီးတန်းတာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဒီကနေ့ဝါရှင်တန်ဒီစီမြို့တော်ကိုရောက်လာခဲ့မှာပဲအဲ့ဒီအကြီးတန်းတာဝန်ရှိသူကသတင်းတောက်တွေကိုပြောတာပါမြေပြင်ကနေပြလွတ်တဲ့ cruise ပဲထင်းတုံးကြီးဒီစင်းကိုရုရှားဆွေရကအနေရချထားလိုက်တာကြောင့်ဒါဟာအနှစ်30ကြာချုပ်ဆိုထားတဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုချိုးပေါက်တာပဲလို့အမေရိကန်သမ္မတအင်ပြူတော်တာဝန်ရှိသူတူကပြောပါတယ်ကီလိုမီတာ900ကနေ9500အထိပြပြီးဒီမြေပြင်ကနေပြစ်လွတ်နိုင်တဲ့ဘယ်ဒေးဒုံးကြီးကိုမှပိုင်ဆိုင်ထုတ်လို့စမ်းသပ်တာကိုမပြုတဲ့တာလက်ပြနျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားလက်မှတ်ရေးထိုးထားတာပါမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအကူအညီပေးရေးအဖွဲ့တစ်ခုကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကူအညီတွေဖြန့်ဝေပေးခဲ့ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကျွန်တော်တင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လွှင့်မှုကရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူပင်စကီဖြစ်ပါတယ်ရှင်ကျွန်မအီသန်စင်ပါ VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.